အိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်မှာအဆောက်အုံတစ်ခုမီလောင်မှုကြောင့်ကျူရှင်လာတတ်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထဲမှနေတိုက်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတွေကပြောပါတယ်ဖန်စီထားတဲ့လူ၃ဦးထဲကတူဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲ့ကော်မရှင်နာမင်းကြီးစီဒစ်ဆာမန်ကသတင်းထောက်တွေကိုပြောပါတယ်သူတို့ကတော့ဆွဲချက်မတင်နေပါဘူးတောက်ကြနေကမီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအပြင်ကျောင်းသားတွေကျောင်းဝေးကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတပ်ဆင်ထားတဲ့မီးပြေလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးကုဂျာရတ်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်မီးလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်တွေနဲ့မီးလောင်တိတ်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအိန္ဒိယပိုင် ENI သတင်းဌာနကပြောပါတယ်မီးလောင်နဲ့အဆောက်အုံထဲပိတ်မိခဲ့ပြီးတော့အသက်မသေးခြင်းတဲ့ကျောင်းသူတို့ရဲ့အဖေကလည်းမီးလောင်ပြီးတော့45မိနစ်ကြာမှမိသက်သားတွေရောက်လာတယ်လို့ပြောပါတယ်ကနဦးဆောင်ဆန်းစစ်ဆေးမှုအရာအထက်အတော်များများရှိတဲ့အဆောက်အုံလေးကားကနေဝါယာရှော့ဖြစ်ပြီးတော့မိစာတင်လောင်ကျောင်းခဲ့တာဖြစ်တယ်လို့ဒေတာရင်သတင်းတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုတော့မရှိသေးပါဘူးမိလောင်နဲ့အဆောက်အုံထဲမှာကျောင်းသူကျောင်းသား50ထဲမှနေကျူရှင်တက်နေကြတာပါမိဘကနေလွတ်ဖို့အဆောက်အုံပတင်းပေါက်ကနေကျောင်းသားတွေခုန်ချကြတာကိုလည်းရုံမြင့်တကြကပြသသွားပါတယ်ခိခိုက်တံရရသွားကြသူတွေကိုလည်းရှင်းအောင်ပို့ထားတာပါအဲ့ဒီအဆောက်အုံမှာအရေးပေါ်ထွက်ပေါက်တွေတက်စင်မထားဘူးလို့လည်းမိသက်ဌာနအရာရှိသူကတိတံပြောဆိုထားပါတယ်